Welcome to the Voice of America in Burmese.
Mingla mne khima to ta shin mya shin. American Bureau of Washington DC မြို့တော် VOA American အသံရဲ့2022ခုနှစ် November 16ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ 3248 လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။သတ္တရှင်များရှင်လန်းချမ်းမြေကြပါစေရှင်။ဒီမှာသင်္ကီးထိုက်ပါဒီမနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးမှာပါရုရှားကနေပစ်ခတ်လိုက်တဲ့မစ္စိုင်းဒုံးကြီးဟာပိုလန်နိုင်ငံကိုချက်အောင်ပြီးတော့နှစ်ဦးသေဆုံးတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ယူကရိန်းရဲ့အရေးကြောင့် G20 ကမ္ဘာထိပ်တီးနိုင်ငံတွေရဲ့အဖွဲ့အစည်းများသဘောထားတွေကွဲလွဲနေကြပါပြီကမ္ဘာလူဦးရေဟာသန်း 8,000 ရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရထိုင
်ကောင်းပါပြီရှင်တရင်းနေပြီမှာတော့မြန်မာသုံးဦးသေဆုံးခဲ့ရတဲ့ထိုင်းကယင်တိုင်းမှုအင်ဒိုနီးရှားမှာကျင်းပတဲ့ G20 အတွက်ပြင်ဆင်မှုမလေးရှားရွေးကောက်ပွဲမှာလူငယ်တွေကိုအဓိကမဲဆွယ်နေထားတဲ့အကြောင်းစတဲ့သတင်းဆောင်ပါတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီနောက်မှာတော့
Many of the walls forcibly displaced this coming winter will be far more challenging
than the previous year. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging for the residents. The winter has been very challenging ပြန်มาဖြစ်ပါတယ
်ယူကရိန်းနိုင်ငံကစွန့်ရလုပ်ငန်းတွေကိုပြတ်မှတ်ထားပြီးရုရှားကမစ္စိုင်းဒုံးတွေနဲ့အကြီးကျယ်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲအင်းနီးချင်းပိုလန်နိုင်ငံကိုလည်းထိမှန်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ် American Pentagon စစ်ဌာနချုပ်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစစ်ဆင်နေပါတယ်လို့ပြောပါတယ်
We're looking into these reports and when we have more to provide we'll be sure to do so.
တရင်တွေထွက်ပေါ်တင်တဲ့အပေါ်မှာလေလာဆန်းစစ်နေပြီးတော့ထပ်မံသိရတာနဲ့အသိပေးသွားမှာဖြစ်ပါတယ်လို့အင်္ဂန်းနဲ့ Pentagon စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder ကတရင်တောက်တွေကိုပြောတာပါ။ American ဥဆောင်တဲ့မြောက် Atlantic စာချုပ်အဖွဲ့ဖွဲ့ဝင်ပိုလန်နိုင်ငံကို Russia ရဲ့ missile ဒုံးထိမှန်တဲ့တရင်ကြောင့်ပိုလန်အစိုးရလည်းအရေးပေါ်အစီအစဉ်ခေါ်ယူခဲ့တာပါ။အင်္ဂန်းနဲ့မှာပဲ Ukraine နိုင်ငံ Kiev မြို့တော်ပါဝင်ဒေသ10ခုကိုပိတ်မှတ်ထားပြီးရုရှားကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကနေနောက်ပိုင်းဒေသတလွားလေကြောင်းတိုက်ခိုက်တာကြောင့်ဒါဘီဆဲအုံနေနဲ့တခြားအခြေခံဆောက်အုံတွေပြင် Kiev ကလူနေအဆောက်အဦတွေပါထိမှန်ပြီးတော့တဦးသေဆုံးသွားပါတယ်။နိုင်ငံတလွားမှာလည်းအချက်ပေးလေကြောင်းအချက်ပေးတန်တွေစုညံနေပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 CYA အင်အားကြီးထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအစည်းအဝေးကျင်းပနေချိန်မှာအခုလိုယူကရိန်းမှာရုရှားကလေကြောင်းတိုက်ခိုက်မှုအတွေ့American သမ္မတအင်ဂျီအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအကြေညာချက်ထုတ်ပြန်ပြီးရှုတ်ချလိုက်တယ်လို့ American ကယူကရိန်းနဲ့တူရပ်တည်သွားမှာဖြစ်ကြောင်းပြောပါတယ်။ Russia သမ္မတ Volodymyr Zelensky ကတော့ဒီစစ်ပွဲရပ်အောင်မလုပ်နိုင်တဲ့အချိန်ကြာလာတာနဲ့အမျှယူကရိန်းနိုင်ငံသားတည်ဆောက်မှုပိုလာတယ်လို့ကဘာကြီးတွေလည်းချင်းချောက်မှုပိုလာမယ်လို့ G20 ထိပ်သီးညီလာခံမှာပြောပါတယ်
။ကမ္ဘာစီးပွားရေးအင်အားနိုင်ငံပေါင်း20ပါဝင်တဲ့ G20 ထိပ်သီးညီလာခံကိုအင်္ဂါနေ့ကအင်ဒိုနီးရှားဘာလီကျွန်းမှာစတင်ကျင်းပရမှာယူကရိန်းစစ်ကြောင့်သဘောထားကွဲလွဲမှုတွေတဲ့ကြုံနေရပါတယ် G20 ခေါင်းဆောင်တွေအနေနဲ့ကြီးညာချက်တစောင်းထုတ်ပြန်မှုပြင်ဆင်နေပြီးအဖွဲ့ဝင်အများစုကရုရှားကျူးကျော်စစ်အပေါ်အပြင်းထန်ရှုံချဖို့လိုလားနေတယ်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတူကအင်္ဂါနေ့မနေ့သတင်းထောက်တွေကိုပြောပါတယ်ကမ္ဘာပေါ်မှာကြီးမားတဲ့စီးပွားရေးဆိုးကျိုးနဲ့လူသားချင်းစာနာမှုဘေးဒုက္ခပါကြုံလာရတဲ့ဒီရုရှားရဲ့ကျူးကျော်စစ်ကြောင့်ဖြစ်တယ်ဆိုတာကို G20 နိုင်ငံအများစုကပြတ်ပြတ်သားသားပြောလို့ကြတယ်လို့အမည်မဖော်လို့တဲ့အဲ့ဒီအမေရိကန်အရာရှိကပြောပါတယ် G20 ထိပ်သီးဆွေးနွေးပွဲအဆုံးသတ်ချိန်ဒီသတင်းမှနှောင်းပိုင်းမှာထုတ်ပြန်မဲ့ကြေညာချက်မှာ G20 အဖွဲ့ဝင်ဖြစ်တဲ့ရုရှားကိုအထူးကြံဖြစ်အောင်လုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ဒီကြေညာချက်မှာဘယ်နိုင်ငံကလက်မှတ်ထိုးကြမလဲဆိုတာကတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးကမ္ဘာစီးပွားရေးပြန်လည်နှလန်းထူဖို့နဲ့ညီညွတ်မှုရရှိရေးအတွက်ကြိုးပမ်းနေချိန်မှာရုရှားအရေးကြောင့်G20 နိုင်ငံတွေကြားသဘောထားမကွဲလွဲကြဖို့ညီလာခံအဖွဲ့နဲ့မှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းခဲ့ပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီသတင်းပတ်တဲ့ကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးကိုတက်ရောက်မဲ့နိုင်ငံတွေနဲ့ကုန်သွယ်ရေးဆက်ဆံမှုတွေတိုးမြှင့်ဖို့အမေရိကန်ကမျှော်လင့်နေပါတယ်။ကမ္ဘာ ကုန်တယ်မှုရဲ့ထက်ဝက်လောက်ကိုကိုစားပြုထားတဲ့နိုင်ငံပေါင်း22နိုင်ငံပါဝင်တဲ့ဒီထိပ်သီးအစည်းအဝေးမှာကုန်သွင်းမြင့်တင်မှုဆွေးနွေးကြမှာဖြစ်တယ်လို့ယင်းနှိမ့်နှံ့မှုဆိုင်ရာသဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွင်းတင်မမှုတွေကြီးထွားနေတဲ့အချိန်ထဲမှာပဲစီးပွားရေးထိခိုက်မှုတွေကျုံ့နေရတဲ့ကာယောဂါကြောင့်နှစ်နဲ့ချီကြာခဲ့ပြီးတော့ပထမဆုံးချိန်ဖြစ်လူချင်းတွေ့ဆုံကြမှာလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမှာ Asia Pacific Data Room မှာရှိတဲ့ APEC 22နိုင်ငံကအကြီးအကဲအရာရှိတွေကိုယ်စားလှယ်တွေတက်ရောက်ပြီးတော့ကုန်သွယ်စီးပွားပူးပေါင်းဆောင်ရွက်မှုရေရှည်ဖွံ့ဖြိုးရေးနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းအထောက်အကူပေးရေးဆိုင်ရာတွေကိုဆွေးနွေးဖို့ရှိပါတယ်။ဘန်ကောက်မှာကျင်းပမဲ့ဒီထိပ်သီးအစည်းအဝေးကိုဝန်ကြီးချုပ် Project Chan ကကြီးမှုကျင်းပမှာဖြစ်ပြီးတော့ဒီအစည်းအဝေးကိုတရုတ်သမ္မတရှီဂျင်ပင်တက်ရောက်မှာဖြစ်ပေမဲ့ American သမ္မတ Joe Biden တော့တက်ရောက်မှာမဟုတ်ပါဘူး။သမ္မတဆာဒုသမ္မတ Kamala Harris ကတက်ရောက်ဖို့ရှိပါတယ်။ဒီပွဲကို Russia သမ္မတ Vladimir Putin လည်းတက်ရောက်မှာမဟုတ်ပဲဒုဝန်ကြီးချုပ်တူဖြစ်တဲ့ Andrei Borisov ကတက်ရောက်မယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီနဲ့ American သမ္မတ Harris တို့တွေ့ဆုံမှုကထိတ်တန့်သတင်းဖြစ်ပြီးတော့တရုတ်ကထိုင်ဟာသူ့အရင်နှီးဆုံးမဟာမိတ်ဖြစ်ကြောင်းခိုင်မာအောင်လုပ်မှာဖြစ်တယ်လို့ American ကလည်းထိုင်းနဲ့ရင်းနှီးတဲ့ဆက်ဆံရေးဆက်ထားဖို့ရှိကြောင်းပြသဖို့ရှိတယ်လို့သုံးသပ်သူတွေကပြောပါတယ
်။ရှေ့လာမယ့်ဇန်နဝါရီလအမေရိကန်လွှတ်တော်အသစ်ကျင်းပတဲ့အခါ Republican ကိုယ်စားလှယ်တွေကအောက်လွှတ်တော်ကိုထိန်းချုပ်ဖို့ပုံပြီးတော့နှေးဆက်လာနေပါပြီ။အောက်လွှတ်တော်ကိုယ်စားလှယ်435နေရာအတွက်ရှင်ပြန်ကြရမှာအမှတ်218ဦးအနိုင်ရတဲ့ပါတီကအောက်လွှတ်တော်ကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်။လက်ရှိမှာ Republican ပါတီက218နေရာအနိုင်ရပါပြီ။ Democrat ဘက်ကတော့206နေရာရထားတာဖြစ်ပါတယ်။မဲဆန္ဒနယ်မြေ14ခုမှာမဲရီတွက်မှုတွေမပြီးပြတ်သေးပေမဲ့နောက်ထပ်အမတ်တနေရာထပ်ရပြီးတော့အနိုင်ရရှိဖို့ Republican တွေအတွက်အခွင့်တာနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်တဲ့ကဲကတ်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာအတွင်းအောက်လွှတ်တော်ကို Democrat Party ကထိန်းချုပ်ခဲ့ပေမဲ့အခုတော့လက်လွတ်ဆုံးရှုံးရမယ့်သဘောဖြစ်လာပါတယ်။မဲစင်းရလတ်တွေအပြည့်စုံမထွက်သေးပေမဲ့ Republican Party ဘက်ကတော့သူတို့ပါတီရဲ့လူနည်းစုခေါင်းဆောင်ကယ်လီဖိုးနီးယားအောက်လွှတ်တော်အမတ်ကေဗင်မက်ကတီကိုလာမယ့်တက်တန်းအတွက်အောက်လွှတ်တော်ဥက္ကဋ္ဌဖြင့်အင်္ဂါနေ့ကအဆိုပြုပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌရာထူးအတွက်ပါတီတွင်းရှင်ပြန်ရမှာတော့မက်ကတီကအရီဇိုနာပြည်နယ်အောက်လွှတ်တော်အမတ်အန်ဒီဘစ်စ်ကို188-31မိနစ်အပြတ်သတ်အနိုင်ရရှိခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရကိုပုံမှန်လည်းထောက်ခံကူညီပြီးတော့စစ်ကောင်စီရဲ့လုပ်ရတွေကိုပြင်းပြင်းထန်ထန်ဝေဖန်ရမှာတောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဒေတာရင်းဥဆောင်မှုယူထားတယ်လို့မြန်မာလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကပြောပါတယ်ကုလအထူးကိုယ်စားလှယ်တอมအန်ဒရူးစ်တောင်ကိုရီးယားနိုင်ငံကို9ရက်ကြာခရီးသွားလာရောက်မယ်လို့လည်းတောင်ကိုရီးယားနိုင်ငံကြီးဌာနကသတင်းထုတ်ပြန်ထားတာပါတောင်ကိုရီးယားအရှပစိဖိတ်ဒေတာဒီမိုကရေစီဥဆောင်မှုအခမ်းအနားရမြန်မာအချက်အလက်ကိုဖြည့်ရှင်းပေးနိုင်မှုသူနဲ့ဆွေးနွေးဖို့ရှိတယ်လို့လည်းကုလအထူးကိုယ်စားလှယ်ကသူ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုလာမယ့် November 16ကနေ21ရက်နေ့အထိတောင်ကိုရီးယားကိုတွားအောင်မှာဖြစ်တယ်လို့ပြောပါတယ်။အဲဒီမှာတော့အစိုးရတာဝန်ရှိသူတွေကုလအရာရှိတွေနိုင်ငံခြားရေးမှူးဝါဒဆိုင်ရာကျွမ်းကျင်သူတွေနဲ့ရက်ဖက်ဖွဲ့စည်းတွေပြင်တောင်ကိုရီးယားရောက်မြန်မာလူမျိုးတွေနဲ့လည်းမြန်မာပြည်ရင်းရင်းနှီးမြှုပ်နှံကြတဲ့တောင်ကိုရီးယားကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမယ်လို့ထုတ်ပြန်ပါတယ်။တောင်ကိုရီးယားဟာ2021ခုနှစ်မတိုင်မီမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတိုးမြှင့်ပြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021 February 7ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာတော့အာဏာသိမ်းစစ်ကောင်စီကိုတောင်ကိုရီးယားအစိုးရကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံမှာကိုဗစ်ဆိုင်ရာစီကံသတ်မှတ်ချက်တွေကိုအနည်းငယ်စီပြန်လည်ဖြေလျှော့လာပြီးဆိုပေမဲ့လူထုကြားပေါ်ရော့သွားတာမျိုးမဖြစ်ရအောင်တရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရေး Zero COVID မူဝါဒကိုအတိအကျဆက်လက်လိုက်နာကြဖို့တရုတ်ကွန်မြူနစ်ပါတီကတိုက်တွန်းလိုက်ပါတယ်။လူဦးရေတန်း1400ကျော်ရှိပြီးကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာလူတိုင်းကိုဗစ်ရှိမရှိမဖြစ်မနေစစ်ဆေးဖို့လိုသလိုကိုဗစ်ဖြစ်လာရင်အဲ့ဒီဒေသတစ်ဝိုက်ကိုအသွာလာပိတ်ပင်ပြီးလော့ခ်ဒေါင်းခြားထားလိုက်တာမျိုးလုပ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုမမိတ်မသုံးဆက်လက်အကောင့်ထဲပေါ်ကြဖို့တရုတ်ကွန်မြူနစ်ပါတီရဲ့အားပေါ်သတင်းစာဖြစ်တဲ့ The People Daily မှာရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းကိုဗစ်ထိန်းချုပ်တဲ့စီးမင်းတချို့ဖြေလျှော့ခဲ့ပြီးနောက်လွန်ခဲ့တဲ့24နှစ်အတွင်း ကိုဗစ်ကူးစက်မှုအသစ် 18,000 နီးပါးတွေ့ရှိလာတဲ့အတွက်အခုလိုတိုက်တွန်းချက်ထွက်ပေါ်လာပါပါ။ပေကျင်းမြို့တော်ရဲ့စင်ဂျီဘိုမြို့နယ်ချို့မှာအခမဲ့ကိုဗစ်စစ်ဆေးရေးစင်တာတွေကိုပိတ်ထားခဲ့တာတည်ရထဲပဲရှိသေးပေမဲ့အခုတော့ပြန်ဖွင့်ပေးလိုက်ရပါတယ်။လူဦးရေ20,000+ကျော်ရှိတဲ့ပေကျင်းမြို့မှာအကြသေးရင်ကာလအတွင်းကိုဗစ်ကူးစက်မှုအသစ်တွေတွေ့လာရပြီးနောက်စားတောက်ဆိုင်တဲ့လုပ်ငန်းတချို့ကိုပိတ်ခိုင်းထားခဲ့ပြီးအလို့သမားတွေအိမ်ပြန်မထွက်ပဲနေခဲ့ရပါတယ
်။မဆိုင်ကျုံကြီးလောင်စာအတွက်တုံးတဲ့ပစ္စည်းတန်ချိန်80ကိုဓာတ်မြေဩဇာအိတ်တွေကြားထဲဖွက်ပြီးယူလာတာကိုရေမင်ကနေအီရန်ကိုသွားတဲ့တင်မော့ဘော်ကနေဖမ်းဆီးရမယ်လို့အမေရိကန်ရေရက်ကပြောပါတယ်။ရေမင်နိုင်ငံမှာအပြစ်ခံရစေးပြက်ပြားပြီးတော့ပြည်ရင်းစစ်ပြန်ပြီးဖြစ်နေတာတနှစ်ကြာလာတဲ့နောက်မှာအခုပထမဆုံးချိန်ဖြစ်နေဖမ်းဆီးရမိကြတယ်ဖြစ်ပါတယ်။အခုတင်းစီရမိတဲ့အမိုနီယံပါကိုလိတ်ပမာဏဟာတာလက်ပစ်ပက်ထင်းတက်မဆိုင်ကျုံတရားစင်ကျော်လောက်ပြစ်ခတ်ဖို့အတွက်အသုံးပြုနိုင်ပါတယ်။ဒီမင်းစားတုံးမျိုးကိုရီမင်ကနေအီရန်နဲ့ထောက်ပံ့ပေးနေတဲ့ဟူဒီတပုံတွေကတုံးနေရှိတာဖြစ်ပြီးတော့သူတို့ကရီမင်ကနိုင်ငံတကာလက်ခံထားတဲ့အစိုးရနဲ့အဲ့ဒီအစိုးရကိုအထောက်အကူပေးနေတဲ့ sorry ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကိုတိုက်ခိုက်ရမှာတုံးနေတာဖြစ်ပါတယ်။အီရန်မှာလက်ရှိအုပ်ဆိုးနေတဲ့ဘာသာရေးခေါင်းဆောင်ကိုဖြုတ်ချဖို့လနဲ့ချီတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့ sorry arabia american နဲ့တခြားနိုင်ငံတွေအပေါ်မှာအီရန်ကချင်းချောက်မှုတွေတိုးပြီးတော့လုပ်နေချိန်မှာအခုလိုအီရန်ကိုသွားတဲ့တင်မော့ပေါ်မှာဖမ်းဆီးရမိတာဖြစ်ပါတယ်။အခုလိုဖမ်းမိတာနဲ့ပတ်သက်ပြီးဟူဒီသဘုံတွေဘက်ကတုံ့ပြန်ပြောဆိုတာမရှိသေးလို့ကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်အဖွဲ့ကလည်းဘာမှတုံ့ပြန်တာမရှိသေးပါဘူး။ဟူဒီသဘုံတွေအတွက်လက်နက်ပစ္စည်းလွှဲပြောင်းပေးရမှုတွေမလုပ်ဖို့အတွက် 2014 ခရဲကကုလသမဂ္ဂကနေတားမြစ်ထားတဲ့ကြားကပဲအီရန်ကဟူဒီသဘုံအတွက်လက်နက်ခရမ်းမီးကြောက်တွေပေးပို့နေတာကာလအကျော်ကြာနေပြီဖြစ်ပါတယ်။
ကမ္ဘာလူဦးရေဟာတန်း 8,000 ပြည့်သွားပြီလို့ကုလသမဂ္ဂကအင်္ဂါနေ့မှာကြေညာလိုက်ပါတယ
် Today 15th of November the world
နိုဝင်ဘာ15ရက်နေ့မှာကမ္ဘာလူဦးရေဟာတန်း 8,000 ပြည့်ပြီးကျော်လွန်သွားနိုင်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်မာရီယာဖရန်စစ်ကာစပါတိုလီဆာနိုကအင်္ဂါနေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါလူဦးရေတိုးပွားမှုအများဆုံးဒေသဟာဖွံ့ဖြိုးဆောင်အာဖရိကနိုင်ငံတွေကဖြစ်တယ်လို့ဆိုပါတယ်အဲ့ဒီတည်းမှာနိုင်ဂျီးရီးယားဟာလက်ရှိမှာလူဦးရေ218တန်းကျော်ရှိတာက385တန်းအထိတိုးလာနိုင်တယ်လို့ခန့်မှန်းပါတယ်။ဒီဘက်လူဦးရေအများဆုံးအိန္ဒိယတရုတ်အမေရိကန်ပြီးရင်နိုင်ဂျီးရီးယားကစတုထမြောက်လူဦးရေအများဆုံးနိုင်ငံဖြစ်လာတော့မှာပါ။ဆာဟာရာရေဝန်းဒေသမှာနိုင်ဂျီးရီးယားပြီးရင်ကွန်ဂို၊အီသီယိုးပီးယား၊တန်ဇန်နီးယားနိုင်ငံတွေဟာလူဦးရေတိုးပွားမှုနှုန်းများနေပါတယ်။လူဦးရေတိုးပွားမှုများနေတဲ့အခြားနိုင်ငံတွေကတော့အီဂျစ်၊ပါကစ္စတန်၊ဖိလစ်ပိုင်၊အိန္ဒိယနိုင်ငံတွေဖြစ်ပြီးရှေ့လာမယ့်နှစ်ထဲမှာအိန္ဒိယကတရုတ်နိုင်ငံထက်ကိုလူဦးရေကျော်လွန်ပြီးတော့များလာတော့မှာပါ။2030ပြည့်နှစ်ရောက်ရင်ကမ္ဘာလူဦးရေတန်း 8,500 လောက်ရှိပြီး2050မှာတန်း 9,900 2100ပြည့်နှစ်ဆိုရင်ကမ္ဘာလူဦးရေတန်း 10,000 ကျော်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
ထိတ်တရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်နေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။ထိုင်းနိုင်ငံပတ်ချဘူရီပြည်နယ်ဖက်ကဆန်လမ်းမမှာမြန်မာတအူးမောင်းလာတဲ့ကားတစီမတော်တဆတိုက်မိရာကရင်မောင်းအပါအဝင်မြန်မာ၃ဦးသေဆုံးခဲ့ပါတယ်။ထိုင်းနိုင်ငံကရင်မတော်တဆမှုတွေမှာမကြာခဏမြန်မာနိုင်ငံသားတွေတေချေထိခိုက်နေရတဲ့အခြေအနေကိုတော့ VOA မြန်မာဘက်ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဖက်ချဘူရီပြည်နယ်အတွင်းမြန်မာနိုင်ငံသားတအူးမောင်းနေလာတဲ့ကိုပိုင်ကားတစီဟာအချိန်လွန်ပြီးလမ်းအလယ်မှာရှိတဲ့ဓာတ်တန်ကိုဝင်ရောက်တက်ခဲ့တာကြောင့်ကားပေါ်မှာပါလာသူ၃ဦးစလုံးသေဆုံးသွားခဲ့ပါတယ်။ကားမောင်းသူကတော့ဆေးရုံရောက်မှသေဆုံးခဲ့တာဖြစ်ပြီးကားပေါ်မှာပါလာတဲ့အမျိုးသမီး၂ဦးကတော့နေရာမှာပဲပွဲချင်းပြီးသေဆုံးသွားခဲ့တယ်ဆိုပြီး AAC အလို့သမားကူညီရေးအဖွဲ့ကအလို့သမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါဗျာ
။ဖြစ်တာတော့ဖြစ်ပုံဒီမှာလေ။ကားတိုက်မှုပါလေ။ပြင်းထန်တဲ့အတွက်ပေါ့နော်။ဒီဓာတ်တန်ဝင်တိုက်ပြီးတော့ကားလဲလုံးဝကားချိန်မပြည့်စည်သွားတယ်လို့ဒီအခုကျွန်တော်တို့ကားပေါ်မှာပါလာတဲ့၃ဦးလုံးတိဆုံးသွားတာပါတိုက်ထဲမှာကျွန်တော်တို့ကား၁ဦးမှ၂ဦးပေါ့နော်အဲကားမောင်းတဲ့သူကတော့ဈေးရုံရောက်မှတိဆုံးသွားတာအမင်းကလေး၂ဦးကတော့ကျွန်တော်တို့ ရင်တိုင်းမှုဖြစ်နေရမှာပဲလမ်းပေါ်မှာကားရနေပြီးလမ်းပေါ်လွတ်ထွက်သွားပြီးတော့တိစုံသွားတယ်လို့သိရပါတယ်ဟုတ်ကဲ့
ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသားတွေဟာရင်တိမ်းမောက်တာတွေမကြခဏဖြစ်ပြီးတရားမဝင်မြန်မာနိုင်ငံသားတွေတဲဆောင်လာတဲ့ကားတွေဟာစစ်စည်းဂိတ်တွေကိုရှောင်မောင်းရင်းနဲ့ရင်တိမ်းမောက်မှုတွေရင်တိုက်မှုတွေဖြစ်ပေါ်နေတာကြောင့်နင့်နာကြေးရအောင်ဆောင်ရွက်ပေးခဲ့ရတာတွေလည်းရှိတယ်ဆိုပြီးကိုရဲမင်းကပြောပြပါတယ်
။တရားမဝင်ကိုဝင်လမ်းကြောင်းတွေကနေကားတွေနဲ့တွားတဲ့ကံမှာလည်းကားတိမ်းမောက်မှုတွေကားတိုက်မှုတွေဖြစ်စဉ်တွေအကြခဏဖြစ်တယ်။အဲကျွန်တော်တို့ဒီအပြီးတော့ဒီမြန်မာပြည်သားတွေဒီလမ်းကြီးတွေတွားတဲ့ခါတွေမှာလည်းဒါဖြစ်ကြတယ်။အခုဆိုလားအခုဒီနာမည်ကျွန်တော်တို့နှစ်တကူပြီးမိုင်းနေအပြီးတော့တချမ်းရင်းပေါ့နော်စုံကန်အလုပ်ပရက်တွေဓာတ်တွေလက်ထိထားမှာပါ။အဲလိုဒီနှစ်တကူပြီးမိုင်းရက်တွေမှာလည်းဒီရင်တိုက်မှုတွေကြောင်တည်ဆုံးသွားတဲ့သူတွေတော်တော်များများရှိတာကိုတွေ့ရပါတယ်ခိုင်းပါတယ်အကျိုးကြိုတင်ပြီးတော့တည်ထားမှာပေါ့နော်အဲဟိုတလောကလည်းကျွန်တော်တို့တရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကတိန်မောင်းမှု AC ဘွဲ့နဲ့တူကျွန်တော်တို့ NGO တို့ဘက်ကတက်ဆိုင်တဲ့လူကောင်းဝန်ကြီးကဏ္ဍတော်ကြီးတွေကိုရောက်ကူညီပေးမှုကြောင့်အခုတော့ကျွန်တော်တို့တူကိုပတ်သက်ကြောလောက်ရောချေရတယ
်ဆန်ခရဗူဒီပီနယ်တဲကအဝေးပြေးလမ်းမကြီးမှာတော့အထောက်ထားမဲ့မြန်မာတွေတည်ဆောင်လာတဲ့ကားပစီဟာဩဂုတ်လ28ရက်နေ့မနေ့4နာရီကျော်အချိန်မှာတိမ်းမောက်ခဲ့တာကြောင့်တရားမဝင်မြန်မာလူသမား4ဦးသေဆုံးခဲ့ပြီး5ဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ထိုင်းနိုင်ငံနကောစီထမရပြည်နယ်ထဲမှာလည်းဩဂုတ်လ18ရက်နေ့ကတရားမဝင်မြန်မာ30ကျော်ကိုတင်ဆောင်လာတဲ့ကားတိမ်းမောက်ခဲ့တာကြောင့်မြန်မာ3ဦးပွဲချင်းပြီးသေဆုံးခဲ့ပြီး4ဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာလူမောက်ကိုသမားတွေတည်ဆောင်လာတဲ့ကားတွေကရဲစစ်စေးဂိတ်တွေကိုရှောင်ကွင်းမောင်းနေရကနေရင်တိုက်မှုတွေဖြစ်ပြီးမကြခဏတေဆုံးဒဏ်ရာရမှုတွေလည်းဖြစ်ပွားနေပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းထောင်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေနဲ့ဒေတာရင်းသတင်းဆောင်မတွေကိုတစ်လှည့်တင်ပြပေးမှာဖြစ်ပါတယ်။ G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးကျင်းပတဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဒီအစည်းအဝေးအတွက်အပိသက်ပြင်ဆင်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်ခဲ့ပြီးဒေသခံတွေနဲ့ကမ္ဘာလက်ခီးသွားတွေကြားအစည်းအဝေးနဲ့ပတ်သက်ပြီးမျှော်လင့်ချက်တွေနဲ့စိုးရိမ်မှုတွေရှိနေပါတယ်။ Writers သတင်းဆောင်ပါကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးမှာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတော့ကမ္ဘာကောင်းဆောင်တွေတက်ရောက်မဲ့ G20 စက်မှုအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးအတွက်အပိသက်ပြင်ဆင်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေကြမှာပဲ။ဒီသာကံနေနဲ့ကဘာလက်ခီးသွားတွေကြာဒီစီးဝေးနဲ့ပတ်သက်ပြီးတော့မျောလင့်ချက်တွေရောဆိုးရိမ်မှုတွေပါရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံကခီးသွားအလန်ညွန်ဒေဒီဘတ်စကိုရောကတော
့ Okay, saya lihat tadi di jalan pembangunan infrastruktur di Bali ini sudah
ဘာဒီမှာရှိတဲ့အခြေခံအဆောက်အုံတွေကိုအကြီးအကျယ်ဆောက်လုပ်နေတာကိုတွေ့ရပါတယ်။ဒါကိုကြည့်ချင်းအပြင်ကျွန်တော်တို့ဟာဘာလီကနေတဆင့်ကဘာကြီးကိုအင်ဒိုနီးရှားနဲ့မိတ်ဆက်ပေးဖို့အတွက်အလေးအနက်လှုပ်ဆောင်နေရဲဆိုတာကိုပြသလိုက်တာပါ။
ဒါမှမဟုတ်ကဘာလက်ခီးသွားတွေအပေါ်မှာမိခိုနေရတဲ့ဇာယန်မွန်ဒီလိုဈေးဆိုင်ပိုင်ရှင်တွေကတော့အစည်းအဝေးကျင်းပနေတဲ့အချိန်မှာလုံခြုံရေးရာဆိုင်နေတဲ့ရုံးတွေကိုပိတ်ဖို့တားမြစ်ထားတဲ့အတွက်ဒီအစည်းအဝေးနဲ့ပတ်သက်ပြီးတိတ်ပြီးမျှော်လင့်မထားတာတွေလည်းရှိနေပါတယ်။အင်ဒိုနီးရှားအစိုးရကတော့အစည်းအဝေးကျင်းပနေချိန်အတွင်းအစည်းအဝေးကျင်းပမဲ့နူဆာတူအာမြို့နားကခရိုင်3ခုမှာချောင်းတွေရုံးတွေနဲ့ဈေးဆိုင်တွေအားလုံးကိုပိတ်ဖို့မိန့်ထုတ်ထားပြီးတော့အဲ့လိုလှုပ်လိုက်တဲ့အတွက်ကိုဗစ်ကရောဂါကြောင့်ဖြည်းဖြည်းချင်းပြန်ပြီးနလန်ထလာနေတဲ့ဘာလီကျွန်းရဲ့စီးပွားရေးပေါ်မှာထိခိုက်မှုတွေရှိလာမှာကိုစိုးရိမ်နေကြတယ်လို့ဆိုင်ယမွန်ဒီကပြောပါတယ
်။တကယ်လို့အစိုးရကဒီအစည်းအဝေးအတွင်းမှာကျမတို့ဆိုင်တွေကိုပိတ်စေခြင်းနဲ့ဆိုရင်ကျမတို့ပိတ်မှာပါ။ဒါပေမဲ့ကျမတို့ကိုဖွင့်ခွင့်ပေးတင်ပါတယ်။ဘာလို့လဲဆိုတော့ဘာလီရဲ့ကမ္ဘာလက်ခီးသွားလုပ်ငန်းဟာပြန်ပြီးတော့နလန်ထလာနေပြီဆိုတာကိုကျမတို့အကုန်လုံးကိုပြန်နိုင်ပါတယ
်အချိန်တည်းမှာပဲရုရှားနိုင်ငံကိုအစည်းအဝေးကိုမဖိတ်ပဲအဖွဲ့တွေကနေထုတ်ပယ်ဖို့အနောက်နိုင်ငံတွေဘက်ကဖိအားပေးနေတာကိုအင်ဒိုနီးရှားကလက်မခံပဲပယ်ချလိုက်ပြီးတော့ရုရှားနိုင်ငံကိုအစည်းအဝေးကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်အခုလိုအင်ဒိုနီးရှားနိုင်ငံဘက်ကရုရှားကိုဖိတ်ကြားလိုက်တာနဲ့ပတ်သက်ပြီးဒီဒီဘတ်စကိုရိုပြောတာကတော့
ယူကရိန်းနဲ့ရုရှားကြားမှာလက်ရှိဖြစ်နေတဲ့ပဋိပက္ခကိုငြိမ်းချမ်းရအောင်သမ္မတဂျိုကိုဝီဒိုဒိုကကြားဝင်ဆောင်ရွက်ပေးဖို့ကြိုးပမ်းနေပါတယ်။အစည်းအဝေးမှာပါမယ်ကိုယ်စားလှယ်တွေနဲ့ဖိတ်ကြားလိုက်တဲ့နိုင်ငံတွေရဲ့အကျိုးသက်မှုတွေကရှင်းပါတယ်။ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးကိစ္စက G20 အစည်းအဝေးမှာအဓိကထားစဉ်းစားတဲ့ကိစ္စဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအမှုဆောင်ဒါရိုက်တာယိုဇီရီဇော်ဒါမိုရီကတော့အခုလိုပြောပါတယ်
Indonesia also need to condemn
ကျူကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံအနေနဲ့ပြစ်တင်ရှုံချဖို့လိုအပ်ပါတယ်ရုရှားကယူကရိန်းကိုကျူကျော်သိမ်းပိုက်တာကိုလက်ခံနိုင်စရာဘာအကြောင်းမှမရှိသလိုအင်ဒိုနီးရှားကလည်းပြစ်တင်ရှုံချချက်ပါတယ
်ဒါမဲ့လည်းပထဝီနိုင်ငံရေးနဲ့ကမ္ဘာလုံးဆိုင်ရာခိစားရက်တွေကိုချိန်ငွေရှာညှိဖို့အတွက်ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူကဆက်ပြောပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကတော့ G20 အစည်းအဝေးကိုရုရှားလက်တက်အောင်မှဖြစ်တယ်လို့ Financial Times သတင်းစာနဲ့အင်တာဗျူးမှာပြောကြားလိုက်ပြီးတော့ဒီစည်းဝေးတွင်စိုးရိမ်စရာကောင်းလောက်အောင်မြင့်တက်နေတဲ့နိုင်ငံတကာတင်းမာမှုတွေလွှမ်းမိုးနေမှာကိုလည်းသူကစိုးရိမ်နေပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်အပေါ်တင်းမာမှုတွေကဒီစည်းဝေးမှာအဓိကလွှမ်းမိုးမဲ့ကိစ္စဖြစ်ရှိနေပေမဲ့လည်းကမ္ဘာကောင်းဆောင်တွေတက်ရောက်မဲ့ G20 အစည်းအဝေးကအင်ဒိုနီးရှားနိုင်ငံကိုကမ္ဘာဆင်မြင့်ထက်မှာပိုပြီးတော့နေရာရလာစေမှာဖြစ်တယ်လို့လည်းပြောပါတယ်။
I think global perceptions toward Indonesia is quite positive
and Indonesia နဲ့ပတ်သက်ပြီးကမ္ဘာကြီးရဲ့အမြင်ကအတော်လေးကိုအပြည့်သဘောဆောင်တယ်လို့ကျွန်တော်ထင်ပါတယ်။ Indonesia နိုင်ငံဟာစီးပွားရေးနဲ့မဟာဗျူဟာအရကမ္ဘာအင်အားကြီးနိုင်ငံတစ်ခုမဟုတ်ပေမဲ့လည်းအလေအလတ်အင်အားရှိတဲ့နိုင်ငံတွေကတစ်ခုဖြစ်တော့ရှုမြင်နိုင်ပါတယ်
။ G20 စီးဝေးကိုတော့နိုဝင်ဘာ15ရက်နဲ့16ရက်နေ့တွေမှာကျင်းပမှာဖြစ်ပြီးတဟာရုရှားကယူကရိန်းကိုကြီးကျော်တိုက်ခိုက်ခြင်းကစပြီး G20 ခေါင်းဆောင်တွေကြားပထမဆုံးအစည်းအဝေးလည်းဖြစ်ပါတယ်။ဒါပြင်ဒါကအမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတဖြစ်ချိန်ကစပြီးအမေရိကန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင့်ဖင်တို့ကြားပထမဆုံးအချိန်လူချင်းတွေ့ဆုံကြမယ့်အစည်းအဝေးလည်းဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားကစီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့ထိပ်သီးအစည်းအဝေးပွဲအပေါ်ဒေသခံတွေနဲ့ခီးသွားတွေရဲ့မျှော်လင့်ချက်အကြောင်းကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မလေးရှားရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရမှာဖြစ်ပါတယ်နိုဝင်ဘာ19ရက်နေ့မှာကျင်းပမယ့်မလေးရှားအထွေထွေရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်တွေကြောင့်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလိမ့်မယ်ဆိုပြီးခန့်မှန်းချက်တွေရှိနေပါတယ်။ရွေးကောက်ပွဲမှာဝင်အရွေးခံမဲ့ကိုယ်စားလှယ်တွေလည်းလူငယ်လူရွယ်တွေကိုအပြိုင်မဲဆွယ်စီရင်နေကြတာပါ။ VOA သတင်းတောက် Dave Grunam Kuala Lumpur ကနေသတင်းပေးပို့ထားတာကိုနန်းလောင်ကဆက်ပြီးတင်ပြပေးမှာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာအထွေထွေရွေးကောက်ပွဲနီးလာတာနဲ့အမျှလူငယ်တွေကသူတို့ရဲ့အနာဂတ်တွေအပြောင်းအလဲဖြစ်နိုင်တယ်ဆိုတာကိုသဘောပေါက်ကြပါတယ်။ကွာလာလမ်ပူကကျောင်းသားတစ်ယောက်ဖြစ်တဲ့ချင်ဇင်ကရောအဂတိလိုက်စားမှုတွေအရင်တိုက်ဖျက်ရမယ်လို့ပြောပါတယ်
။ I think the youth in the
နာမည်ရွေးကောက်ပွဲမှာလူငယ်တွေဟာခေါင်းဆောင်ရွေးတဲ့နေရာမှာအဓိကနေရာကပါလိမ့်မယ်လို့ထင်ပါတယ်
။တစ်ချိန်တည်းမှာပဲမာဒီကာသူတည်သနာဌာနကအစီအစဉ်ညွှန်ကြားရေးမှူးအီဘရာဟင်ဆာဖီယန်ကရွေးကောက်ပွဲအခြေအနေအခုလိုသုံးသပ်ပါတယ
်ဒီရွေးကောက်ပွဲအနိုင်အရှုံးကိုအသက်40အောက်လူငယ်တွေကဆုံးဖြတ်ကြတော့မယ်ဆိုတာသိသိကြပါတယ
်မလေးရှားနိုင်ငံထဲမှာမဲပေးနိုင်သူ60ရာခိုင်နှုန်းကအသက်40အောက်လူငယ်တွေဖြစ်တယ်လို့လည်းပြောပါတယ်နိုင်ငံရေးပါတီတွေအသက်အရွယ်ဆုံးပါတဲ့ကိုယ်စားလှယ်တွေကလည်းလူငယ်ကိုယ်စားလှယ်တွေလူငယ်စေတနာဝန်ထမ်းတွေနဲ့လူငယ်မဲဆန္ဒရှင်တွေကိုမဲဆွဲစည်းရုံးကြပါတယ်အစ္စရာဟင်ကအခုလိုဆက်ပြောပါတယ
် And we found that 70%
ကျွန်တော်တို့လေးလာစူးစမ်းထားချက်အရလူငယ်80ရာခိုင်နှုန်းလောက်ကနိုင်ငံရေးသမားတွေနဲ့နိုင်ငံရေးပါတီတွေအပေါ်အယုံအကြည်မရှိကြပါဘူးတဦးချင်းရဲ့ကိုယ်ကြီးကိုယ်သွေးအပေါ်ပိုပြီးယုံကြည်ကြပါတယ်ဒါကြောင့်နိုင်ငံရေးပါတီအတော်များများကလည်းပါတီနဲ့ပါတီခေါင်းဆောင်ပိုင်းရဲ့ပုံရိပ်တွေပြောင်းလဲဖို့ကြိုးစားလာကြပါတယ်ရွှေကောက်ပွဲဝင်ပြန်ယုံတက်တက်လုံနေကြတဲ့နိုင်ငံရေးသမားတွေကိုစန့်ကျင်နေကြတဲ့ချိန်ထဲမှာပဲပါတီကိုယ်စားလှယ်တွေအနေနဲ့ကလည်းသူတို့လိုလားတဲ့အပြောင်းလဲတွေအမှန်တကယ်ဖြစ်လာအောင်လုပ်နိုင်မဲ့ကိုကြီးကိုသွေးတွေစိတ်ခွန်အားတွေရှိတယ်ဆိုတာမျိုးပြကြပါတယ
်နနေသားအွယ်တာကလေးတယောက်ရှိတဲ့အသက်29နှစ်အွယ်နာရစရီဟာဆီမလို့ဇနီးမောင်နှံဟာကွာလာလမ်ပူမှာနေထိုင်ကြသူတွေပါတလကိုဒေါ်လာ950နဲ့ညီမျှတဲ့ဝင်ငွေရှိပြီးနေ့စဉ်အသုံးစိတ်ကားမိအောင်မနေရုံးကန်နေကြတဲ့အတွက်အိမ်တလုံးဝယ်ဖို့မတန်နိုင်ဘူးလို့ပြောပါရယ်ပထမဆုံးမဲပေးခွင့်ရတော့မဲ့အသက်20အရွယ်စတေစီဝေါင်းကတော့ကိုယ်စားလှယ်တဦးချင်းစီရဲ့ဦးစားပေးအစီအစဉ်တွေကိုလေ့လာထားတာပါနောက်နေ့မှပွဲယူတော့မဲ့ချင်းစင်းကလည်းသူ့ရဲ့အတန်းဖော်ရကြအလုတ်ကန်အခွင့်အလမ်းအတွက်စိုးရိမ်နေတယ်လို့ပြောပါရ
ယ် There will be a lot more
အလုတ်ကန်ခွင့်ရတွေထက်ပွဲရတဲ့သူတွေကအတော်ကိုများပါလိမ့်မယ်အလုတ်ခေါ်တာထက်အလုတ်ရှာတဲ့လူတွေကအတော်များမှာပ
ါရွှေကောက်ပွဲကျင်းပတော့မယ့်ရက်နီလာချိန်မှာပဲလူငယ်မဲဆန္ဒရှင်တွေကတော့သူတို့အနာဂတ်အရေးအာရုံစိုက်တဲ့အစိုးရမျိုးပဲလိုလာတယ်လို့ပြောဆိုနေကြတာဖြစ်ပါတယ
်မလေးရှားရွှေကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒုက္ခသည်တွေကိုကူညီရေးရန်ပုံငွေရှာနေရတဲ့အကြောင်းတင်ပြမှာဖြစ်ပါတယ် စစ်ပွဲတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကနေထွက်ပြေးကြရတဲ့လူတွေကိုမကြခင်ရောက်လာတော့မဲ့ပြင်းထန်တဲ့ဆောင်းရာသီဒဏ်ခံရကူညီပေးနိုင်ဖို့အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆန်ရယုံကကမ္ဘာလုံးဆိုင်ရာရန်ပုံငွေစည်းရုံးလှုပ်ရှားမှုကိုတောက်ချန်နေမှာစတင်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီစာရှလိုင်းသတင်းပေးပို့ထားတာကိုပြောပြပေးမှာဖြစ်ပါတယ်
Ukraine, Afghanistan, အရှေ့လေပိုင်းဒေသတဝန်းမှာဖြစ်တယ်လို့အခြေအနေနဲ့နေထိုင်နေကြရတဲ့မိသားစုတွေကိုအခုလာမယ့်ဆောင်းရာသီအတွင်းပြင်းထန်တဲ့အေးအံခံနိုင်ရေးအတွက်ကူညီပေးနိုင်ဖို့ဒီနှစ်မှာဒေါ်လာသန်း900ထိရရှိနိုင်ဖို့အခုစီရင်လှုပ်ရှားမှုကရည်ရွယ်တာဖြစ်ပါတယ်။မဖြစ်မနေအိုးအိမ်စွန့်ထွက်ပြေးရသူအများပြားဟာအလွန်အမင်းပြင်းထန်တဲ့ဆောင်းရာသီနဲ့ကြုံတွေ့ချရမယ်လို့လည်း UNHCR ရဲ့ပြောခွင့်ရအမျိုးသမီးဩဂါဆာရာဒူကပြောပါတယ်ဆန်းနရိတ်ခါလောင်စာစီနဲ့တခြားသောအခြေခံကုန်စည်တွေအတွက်ကုန်ကျစရိတ်တွေကတိတိတတ်တာပိုများလာတာကြောင့်လဲဒီလူတွေအတွက်နေစဉ်လိုအပ်ချက်တွေဖြည့်ဆည်းနိုင်ရေးခက်ခဲလိမ့်မယ်လို့လည်းသူမကပြောပါတယ်ကိုဗစ် -19 ကပ်ဗီယောဂါရဲ့ရိုက်ခတ်တရားမှုရာသီဥတုဆိုင်ရာပြဿနာတွေရဲ့ချေချောင်မှုတွေနဲ့လဲဒီလူတွေရင်ဆိုင်ရုန်းကန်ချရမယ်လို့လည်းသူမကထပ်လောင်းပြောပါတယ်
Many of the walls forcibly displaced this coming winter.
ကဘာတလွားမှာမဖြစ်မနေအိုးအိမ်စွန့်ထွက်ပြေးရသူအများအပြားဟာအရင်နှစ်တွေကနဲ့စာရင်လာတော့မဲ့ဆောင်းရသည့်အတွင်းပိုးပြီးတော့အခက်အခဲတွေနဲ့ကြုံရပါလိမ့်မယ်။အိုးအိမ်စွန့်ထွက်ပြေးရသူမိသားစုအများအပြားဟာသူတို့ခလုံးရေးစခန်းတွေအပူပေနေရေးအနှွေးတွေရဖို့နဲ့ပူပူနွေ့နွေ့အစာအတောက်တွေပြင်ဆင်ချက်ပြုတ်ဖို့ရုန်းကန်နေရတဲ့အတူပဲစားနပ်ရိက္ခာနဲ့နွေ့နွေ့ထွေးထွေးနေနိုင်ရေးကြမှာရွေးချယ်စရာမရှိဖြစ်ကြရမှာပါ။
UNHCR ဟာရန်ပုံငွေအကြီးအကျယ်မလုံလောက်မှုနဲ့ရင်ဆိုင်နေရပြီးကမ္ဘာတစ်လွှားကအသက်ငယ်ကယ်ဆယ်ရေးအစီအစဉ်တချို့ကိုလျှော့ချထားရပါတယ်။လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအတွက်ပုံမှန်ထည့်ဝင်နေတဲ့နိုင်ငံတကာအလှူရှင်တွေကိုလည်းအားကိုးလို့မရဖြစ်နေပါတယ်။ဒါကြောင့်လဲလူရိုက်စီကထောက်ပံ့မှုရရှိရေးကမ္ဘာတစ်လွှားစောင့်တွင်းရန်ပုံငွေစည်းရုံးလှုပ်ရှားမှုဖြစ်ပါတယ်။လမ်းမဲ့ဆောင်ရသည့်အတွက်မှဒုက္ခသည်တွေဘေးကင်းပြီးနှွေးနှွေးထွေးထွေးနေနိုင်ရေးအတွက်အစိုးရတွေလူထုနဲ့ပုဂ္ဂလိကလုပ်ငန်းကြီးတွေလူပုဂ္ဂိုလ်တဦးချင်းစီကိုအခုစီရင်လှုပ်ရှားမှုနဲ့ပန်ကြားခြင်းဖြစ်တယ်လို့လဲဆာရာဒူကပြောပါတယ
် We see already night temperatures dropping to 2 to 4 degrees
ဒီဒေသတွေအားလုံးမှာညပိုင်းအပူချိန်က1ဒီဂရီကနေ4ဒီဂရီအထိလျော့သွားပြီဖြစ်ပါတယ်ဒါကအစပိုင်းပဲရှိပါသေးတယ်ဒါကြောင့်လဲပြင်းထန်တဲ့ဆောင်းရာသီမရောက်ခင်ကလေးမှာအတတ်နိုင်ဆုံးအိမ်တွေကိုပြင်ဆင်ပေးနိုင်ရေးငွေကြေးဆောင်တွေအနှွေးတွေထောက်ပံ့မှုအတွက်အကူအညီတွေလိုအပ်နေပါတယ်
။ယူကရိန်းနိုင်ငံတွင်မှာအိုးအိမ်စွန့်ထွက်ပြေးရသူ9တန်းလောက်ရှိပြီးဥရောပတလွားကိုဒုက္ခသည်အဖြစ်ထွက်ပြေးရသူက 9.6 တန်းလောက်ရှိတယ်လို့ UNHCR ကအစီရင်ခံဖော်ပြပါတယ်။ UNHCR ရဲ့အဖွဲ့တွေကအိုးအိမ်စွန့်ထွက်ပြေးရတဲ့ယူကရိန်းပြည်သူတွေကိုအကူအညီတွေပေးရနေပြီးအိမ်တွင်းနဲ့ခလုံးရင်းစခန်းတွေအေးတန်ခဏကြီးအတွက်လည်းပြင်ဆင်ပေးနေတယ်လို့ဆာရာဒိုကပြောပါတယ်။အာဖဂန်နစ္စတန်ကမိသားစု 9,500 လူရေ 4,000 လောက်ကိုတော့ UNHCR ကငွေကြေးကူညီပေးဖို့စီစဉ်ထားတယ်လို့လည်းသူမကပြောပါတယ်။ပြင်းထန်တဲ့ဆောင်းတွင်းရာသီလပိုင်းတွေအတွင်းအိုးအိမ်စွန့်ခွာတိမ်းရှောင်ရတဲ့မိသားစုတွေအသက်ရှင်နေထိုင်ရေးအတွက်အရေးကြီးတဲ့ပစ္စည်းတွေဖြစ်တဲ့ဆောင်းတွေ၊နေစွမ်းအင်ထုတ်ဆိုလာပြားတွေနဲ့တဲတွေအတွက်စောင်းတွင်းအကာအကွယ်တွေလိုမျိုးပစ္စည်းတွေကိုအကူအညီပေးရလုပ်သားတွေကဖြန့်ဝေပေးနေတယ်လို့လည်းသူမကပြောပါတယ်ရှင်။ကမ္ဘာတလွားဒုက္ခသည်တွေကိုစောင်းတွင်းရာသီမှာကူညီပေးနိုင်ရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာရန်ပုံငွေအဖွဲ့ကကမ္ဘာတလွားမှာရန်ပုံငွေရှာနေရတဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်ပါတွေရေဒီယိုရုပ်သံအစီအစဉ်လေးနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမယ်။ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelcha 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ16ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးနှားဆင်ချက်ရမှာဖြစ်ပြီးဒီနောက်မှာတော့ကဘာတလွားခီးသွားနေရာပေါင်းစုံအကြောင်းစုံသတင်းဖတ်စဉ်ကဏ္ဍတွေကိုဇက်တိုင်နှားဆင်ချက်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်အမေရိကန်သမ္မတတက်တန်းဝက်လွှတ်တော်ရွေးကောက်ပွဲတွေမှာအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာ Republican တွေအများစုအနိုင်ရဖို့အားခဲမျှော်လင့်ထားခဲ့ပေမဲ့ထင်းတယ်လို့ဖြစ်မလာခဲ့ပါဘူးတနင်္လာနေ့ထိရထားတဲ့နောက်ဆုံးမဲရလက်တွေအရ2023ခုနှစ်မှာစတင်မဲ့လွှတ်တော်တက်တန်းအသစ်အတွက်အထက်လွှတ်တော်မှာ Democrat တွေကအမတ်နေရာ50ခုအနိုင်ရသွားပြီဖြစ်ပါတယ်အောက်လွှတ်တော်နေရာအတွက်မရလအပိသက်မရတွက်နိုင်ခင်မှာ Republican တွေဘက်ကနေရာအများစုရမယ်အလားအလာရှိပါတယ် VOA သတင်းထောက် Arash Aravasidi ပေးပို့တဲ့သတင်းလွှာကိုမိုက်ဤတန့်စင်တင်ဆက်ထားပါတယ်ရှင
်မြန်မာအထက်လွှတ်တော်နေရာအများစုကိုဒီမိုကရက်ပါတီကိုယ်စားလှယ်ရရသွားပါပြီလွှတ်တော်နှစ်ရက်လုံးမှာဒီမိုကရက်ပါတီကအရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ခန့်မှန်းထားခဲ့ကြပြီးမယ်လေ။သရဘိုင်ဒန်ရဲ့ပါတီကမျှော်လင့်ထားသလောက်မရှုံးခဲ့ပါဘူး။နေဗာဒါပြည်နယ်အတွက်တောင်အမေရိကနယ်ပယ်ဘွားအထက်လွှတ်တော်အမတ်တယောက်အနေနဲ့ဒီမိုကရက်ပါတီကနေပထမဆုံးရွေးကောက်တင်မြှောက်ခံခဲ့ရတဲ့လက်ရှိအထက်လွှတ်တော်အမတ်ကက်သရင်းကော်တက်စ်မတ်စတိုကပြိုင်ဘက်ပြည်နယ်တရားသူကြီးချုပ်ဟောင်းအဒမ်လက်ဆော့ကိုမဲနှင်းငင်နဲ့အနိုင်ရသွားပါသည်။အခုလိုဒီမိုကရက်ကိုယ်စားလှယ်ကအနိုင်ရလိုက်တာကြောင့်သမ္မတဘိုင်ဒန်အတွက်ကြံ့နေသေးတဲ့နောက်နှစ်နှစ်သက်တမ်းအတွင်းမှာဒီမိုကရက်တွေကအထက်လွှတ်တော်မှာလူများစုအဖြစ်နဲ့ဆက်ရှိနေပါပါ။ဒီတိုင်းဆိုရင်နယူးယောက်ပြည်နယ်ဆိုင်ရာဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကလူများစုခေါင်းဆောင်ဖြစ်ဆက်ရှိနေအောင်မှာဖြစ်ပါလေ။ရွေးကောက်ပွဲအောင်နိုင်မှုတွေနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံကိုရောက်နေစဉ်သမ္မတဘိုင်ဒန်ကအခုလိုချီးကျူးပြောဆိုသွားခဲ့ပါသည
်။လွှတ်တော်ထဲမှာဒီမိုကရက်လူအများစုခေါင်းဆောင်ဖြစ်ဆက်ရှိနေမယ်အမတ်ရှူမာကိုဂုဏ်ပြုပါတယ်အခုဂျော်ဂျီယာပြည်နယ်ပေါ်အာရုံစိုက်နေပါတယ်လက်ရှိအခြေအနေကိုအားရပါတယ်ကျွန်တော်ကတော့အကောင်းမြင်တတ်တဲ့သူတစ်ယောက်ပါအကျိတ်နဲ့ရှင်ပြန်ရအောင်မယ်ဆိုတဲ့အဖြေထွက်တဲ့အပေါ်အာအားသင့်တာတော့မရှိပါဘူးနားလည်ပါတယ်ဝင်လဲသားပါတယ်ကျွန်တော်တို့ကိုယ်စားလှယ်တွေရဲ့ရည်သွေးကောင်းမွန်တာပေါ်လွင်တယ်လို့ထင်ပါတယ
် Republican Party ကိုစားပြုဝင်ရွေးခံတဲ့ကိုယ်စားလှယ်တွေအရည်သွေးမကောင်းဘူးလို့ Republican အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကပြောခဲ့ပူပြီးတော့သူ့လိုပဲဝေဖန်တဲ့တခြားသူတွေလည်းရှိပါသေး
။ Candidate quality matters.
ကိုယ်စားလှယ်လောင်းတွေရဲ့အရည်သွေးကအရေးကြီးပါတယ်။ Republican တွေကအစွန်းရောက်တယ်လို့အများကမြင်နေကြပါတယ်။ဒါမှန်တယ်ဖြစ်စေမှားတယ်ဖြစ်စေ American ပြည်ထောင်စုတွေကအစွန်းရောက်မှုတွေကို American ပြည်သူတွေအခုချက်ချင်းပြင်ဆင်မှဖြစ်ပါမယ်။ဒါမျိုးအခုတွေ့နေရပါတယ်။
Republican Party အတွက်သမ္မတ ဟောင်းဒေါ်နယ်ထရန့်တရားရွေးချယ်ထားတဲ့ကိုယ်စားလှယ်တွေလည်းထင်သလားမအောင်မြင်ခဲ့ကြပါဘူး။ Trump အားပေးတဲ့ Republican ကိုယ်စားလှယ်နာမည်ကြီးဆရာဝန် Dr. Mehmet Oz က Democrat ကိုယ်စားလှယ် John Fetterman ကို Pennsylvania ပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပါလိမ့်။ Arizona ပြည်နယ်မှာလည်း Republican Blake Masters က Democrat Mark Kelly ကိုရှုံးနိမ့်ခဲ့ပါလိမ့်။
So honored that Arizona has entrusted
American ပြည်ထောင်စုအထက်လွှတ်တော်မှာနောက်ထပ်6နှစ်ထပ်ပြီး Arizona ပြည်နယ်ကိုကိုယ်စားပြုခွင့်ရတဲ့အတွက်ဂုဏ်ယူမိပါတယ
်အထက်လွှတ်တော်မှာအမတ်နေရာအခု50ရဲ့မဲအပြင်ဒုသမကမလာ Harris ကလည်းအဆုံးဖြတ်မဲပေးခဲ့တာကြောင့်ဒီမိုကရက်တွေကအထက်လွှတ်တော်မှာလူများစုဖြစ်ဆက်ရှိနေတော့မှာပါအထက်လွှတ်တော်နေရာအတွက်ရွေးကောက်ပွဲရလအားလုံးဒီပါရနေပြီဖြစ်ပြီးဂျော်ဂျီယာပြည်နယ်တစ်ခုပဲကျန်မာတော့တယ်။ဂျော်ဂျီယာပြည်နယ်မှာတစ်ဖက်ဖက်ကအနည်းဆုံးမဲအားလုံးရဲ့50ရာခိုင်နှုန်းကျော်ရမှအနိုင်ပေးတာဖြစ်ပါသည်။ဒါကြောင့် American ဘောလုံးသမားဟာ Republican ကိုယ်စားလှယ်လောင်း Herschel Walker နဲ့ Democrat Party ကလက်ရှိအထက်လွှတ်တော်အမတ် Raphael Warnock တို့ကဒီဇင်ဘာလ6ရက်နေ့မှာတကြောပြန်ပြီးရှင်းပြကြအောင်မှာဖြစ်ပါသည်။ Republican ရော Democrat ပါသူမသာကိုမသာဖြစ်နေတဲ့အောက်လွှတ်တော်အတွက်ရလအသေးစားမထွက်သေးပါဘူး။
whatever the outcome
balo yala be thwat thwat tacha ta phat ka tai bi ko swae cha twa da ko pyan phat se bo tai bi ko kaung ne lan chang mo ko pyan tin ni ja ba de
အထက်လွတ်တော်မှာတော့ဒီမိုကရက်တွေလူများစုနေရာရသွားပြီဖြစ်ပါတယ်။မဲရီကိုဆက်လက်ရေးထွက်နေစေဖြစ်ပြီးတော့အောက်လွတ်တော်မှာဘဲပါတီအများစုအနိုင်ရမလဲဆိုတာကိုဒီနေ့ဖက်အနေနဲ့အကြမ်းမှအဖြစ်ဖက်လာမှာဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုမတ်ဤတန့်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။တက်ရှိသတ္တဝါတွေစင့်ခဲပြောင်းလဲတယ်ဆိုတာကိုလေ့လာဖော်ထုတ်ခဲ့တဲ့တဘာဝလောကပညာရှင်ကြီးချားလ်စ်ဒါဝင်လွန်ခဲ့တဲ့နှစ်200လောက်ကသွားလာခဲ့တဲ့ဘရာဇီးလ်နိုင်ငံကနေရာတွေကိုကမ္ဘာလိုက်ခီးသည်တွေသွားလာလို့ရနေပါပြီ။ချားလ်စ်ဒါဝင်ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားခဲ့တဲ့ဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်တလွှားကနေရာတွေကိုမတ်ဆုမြတ်မွန်ကကမ္ဘာတလွှားခီးသွားအစီအစဉ်ကနေတဆင့်ခေါ်သွားပါလိမ့်မယ်ရှင်။
တရိတ်ဆန်တဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ Charles Darwin တယောက်1832ခုနှစ်တုန်းကဘရာဇီးလ်နိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Rio de Janeiro ပြည်နယ်တလွားကိုမြင်းစီးသွားပြီးအဲ့ဒီဒေသကတက်ရှိရအကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။အသက်24နှစ်အရွယ်ဒါဝင်ရဲ့အဖွဲခီးသွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတော့ကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro Brazil တက္ကသိုလ်ကအထူးအကြလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဒါဝင်ရဲ့ခြေရအတိုင်းခီးသွွားခြေရကောက်ခြင်းသူတွေသွားပြီးတည်လာလို့ရနေပါပြီ။ခြေကျင်တောင်တက်ဝါသနာပါသူတွေ၊ဆက်ဘိန်းစီးဝါသနာပါသူတွေအတွက်ခီးသွွားလုပ်ငန်းတွေကလည်းခီးရင်းစင်တွေဆွဲပြီးသွားလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးက Charles Darwin မြင်းနဲ့ခီးသွွားလာခဲ့တဲ့နေရာတွေစီကိုကိုယ်တိုင်သွားရောက်ပြီးသူတည်လာခဲ့တယ်လို့အဲ့ဒီဒေတာကတစ်ပင်ပေါ်မှာနေတဲ့ဖားကလေးတွေ Hummingbird ဗတုံးဟက်ကလေးတွေအပါအဝင်ထူးခြားတဲ့တက်ရှိသတ္တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမှာဖြစ်ပါတယ်
။Porque aqui é bastante verde, né? Porque nós estamos passando por debaixo da Mata Atlântica.
ဒီနေရာကတိတ်ကိုစိမ့်လန်းဆုပ်ပြတာကိုသတိထားမိပါလိမ့်မယ်။အတ္လန္တိတ်တက်တော်တွေကြားမှာရှိတာမလို့သဘာဝအလှတွေနဲ့ပြည့်နေပါလိမ့်။ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါ။သူ့ရဲ့1832ခုနှစ်ခီးသွွားဒဏ်ရာရည်ထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
။ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရောက်ောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူနဲ့ပတ်သက်တဲ့အမှတ်အသားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေတာကအင်းဆက်ပိုးမွှားတွေကိုဒါဝင်ကအသေးချာလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်နျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာသဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတိရစ္ဆာန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ကမ်းပေးနေကြပါတယ
်။ Nós temos uma biodiversidade muito grande aqui e poucos conhecem, né?
ဒီနေရာမှာတက်ရှိမျိုးကွဲမျိုးစုံရှိတယ်ဆိုတာသိရတူနေပါတယ်။ကျမတို့ကအကောင်တွေကိုရုပ်လုံးသွင်းပြီးမတူကွဲပြားတဲ့သတ္တဝါတွေနဲ့သဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တက်ရှိသတ္တဝါတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တက်ရှိတွေစင်ကဲပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်
။ Uma das observações dele foi
Darwin ရဲ့လေ့လာမှုတွေထဲမှာတီဗီဝီကာတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံကြောင့်လည်းပါပါတယ်
။တစ်ပင်တွေတရိတ်ဆန်တွေစားတဲ့တက်ရှိတွေအကြောင်းသိကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက်ဘရာဇီးလ်နိုင်ငံကအမြဲဆုံးသစ်တော်တွေကြားမှာလိလစရာတွေမကုံနိုင်အောင်ဖြစ်ခဲ့တာပါ။သဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေကဘရာဇီးလ်မှာလိလခဲ့တဲ့လိလမှုတွေစူးစမ်းမှုတွေအပေါ်အများကြီးထွန်းမိုးမှုရှိခဲ့တယ်လို့ Darwin နဲ့ဘရာဇီးလ်ဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်။
Ele faz uma longa viagem, né, a cavalo por Rio de Janeiro, Niterói, Maricá, Cabo Frio,
Itaburaí. Rio de Janeiro, Niterói, Maricá, Cabo Frio, Itaburaí. ဆားရမျိုးတွေကိုမြင်းစီးခီးရှီသူသွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိနားနေတဲ့နေရာရောက်တိုင်းအဲ့ဒီနေရာတွေကတက်ရှိတွေကြောင်းမြင်းသမျှတွေ့သမျှသူလေးလာမှတ်တမ်းတင်ခဲ့ပါတယ်။ပုံစံကျူးတွေအလင်းအောင်ဘလူးထွက်တယ်လဲဆိုတာသူလေးလာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုဆုပ်ယူတာကိုသူလေးလာခဲ့ပါတယ်။တီကျူကတက်တော်ထဲမှာတက်ရှိတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေးလာခဲ့ပါတယ်။ရောက်ရနေရာတိုင်းကတက်ရှိသရဝါတွေနဲ့ပတ်သက်သမျှကိုဒါဝင်ကလေးလာမှတ်သားခဲ့ပါတယ်
။ဘရာဇီးလ်မှာဒါဝင်စိတ်ဝင်စားခဲ့တာကသဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်
။
ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
Disse meu jama, chunlu lou lou ni ra go tu tui ga ra ba. Edi chen ga di ma ta cha rui a yet rui go naw pha ma san ne thau lu bi me. Sai byu yi twet chunlu go khain ni dong phit ba le.
Clean Gary a pa win chun phit khain sei khan ni ya du ri yai net nait sat khan ya ra. A myo thapi rui go kong pi si rui lo yang cha ni ra rui go tui ga ya de kha ma. ဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးလနိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့ကဘရာဇီးလကန်းကနေထွက်ခွာသွားပါပြီ။ကျွန်တွေကိုသုံးတဲ့နိုင်ငံကိုနောက်ဘယ်တော့မှပြန်မလာဘူးလို့သူ့ရဲ့ diary ထဲမှာရေးသားမှတ်တမ်းတင်ခဲ့ပါတယ်
။ Ele presencia maus tratos contra os escravos.E isso marcou muito Darwin. Ele sempre
Johnny Go မမြတ်မတခိုင်းနေတာ Darwin တွေ့ခဲ့တော့သူ့စိတ်ထဲမှာတော်တော်လေးစိတ်မကောင်းဖြစ်ခဲ့ပုံရပါတယ်။အဲ့ဒီချိန်က Britain မှာ John စနစ်မရှိတော့ပါဘူး။ John စနစ်ဖျက်သိမ်းရေးလူလားသူတယောက်အနေနဲ့ Brazil မှာ Johnny Go တွေ့ရတော့သူ့အတွက်သိတ်အံ့ဩစရာဖြစ်ခဲ့ပါတယ်
။ Rio de Janeiro ပြည်နယ်တလွှား Darwin မြင်းစည်းသွားလာခဲ့တာမှာ Kate Frio အရက Campos Novo ဆိုတဲ့နေရာကိုလည်းသူ့ရောက်ခဲ့ပါတယ်။ Darwin တို့ခီးသွားအဖွဲ့ညအိမ်နားနေခဲ့တဲ့ဒီအဆောက်အဦကြီးအခုတော့ထိန်သိမ်းသူမရှိလို့ပျက်စီးရွရွနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ချပါတယ်။ဒေါ်လော့ဇေရော့အကြောင်းတစ်ကြောင်းကတိတ်ဖန်ဆီယာမတယောက်နဲ့သူ့ရဲ့အကြောင်းသူအကြောင်းသားတွေကသူတို့တက်နိုင်သလောက်ပြန်လည်ထိန်သိမ်းနေကြပါတယ်
။ Quando descobri que minha escola era um local onde um grande pesquisador
ကျွန်တော်တို့အကြောင်းကတိတ်ဖန်ပညာရှင်ကြီးတွားခဲ့တဲ့နေရာမှာရှိနေတာဆိုတာသိခဲ့ရတဲ့အချိန်ကစပြီးဇီဝဗေဒပညာလူသားတွေစင်ကဲပြောင်းလဲဖြစ်စဉ်တရိတ်ဆန်နဲ့စင်ကဲပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်လေ့လာသင်ယူမယ်ဆိုတဲ့စိတ်ဖြစ်ခဲ့ပါတယ်
။သိပ္ပံဆရာမခရစ်စတီနာကစိုက်ပျိုးရေးသိပ္ပံနဲ့ဆိုင်တဲ့ project တွေလုပ်ပြီးကျောင်းသူကျောင်းသားတွေတဘာဝကိုပို့ပြီးစိတ်ဝင်တစားလေ့လာသင်ယူလာအောင်လို့ကြိုးစားနေပါတယ်
။ Esse é o foco, entender o que é ciência, né, motivá-los.
သိပ္ပံပညာဆိုတာဘာလဲဆိုတာနားလည်သဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။တဘာဝလောကကြီးအကြောင်းသူတို့ကိုပို့ပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကွန်းတွေထုတ်လာကြအောင်တွန်းအားပေးတဲ့နေရာဖြစ်ပါတယ်
။လူတွေအပါအဝင်တက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေ့လာမှတ်တမ်းတင်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin ဟာဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရက်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ခီးစဉ်တစ်ချောင်းလုံးသူတွေ့ရှိလည်လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်။အခုနှစ်ပေါင်း200ကျော်သွားပြီဖြစ်ပေမဲ့သူ့ရဲ့လည်လာတွေ့ရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေမျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေစေဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်မောင်ပ
ါ။မဆုမြတ်မောင်ရဲ့ကဘာတလွားခီးသွားစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်လူသားတွေရဲ့ဘဝရှင်သန်ရည်တည်မှုတွေမှာတစ်ခါတလေမမျှော်လင့်ထားတဲ့ဘဝတစ်ခုလုံးပြောင်းလဲသွားရတဲ့အဖြစ်အပျက်အတွေ့အကြုံတွေကိုရင်ဆိုင်ရတတ်ပါတယ်မြန်မာနိုင်ငံမှာဖြစ်တဲ့ဆ ਿਆ နာတင်းလိုက်တဲ့ဖြစ်စဉ်ကလည်းမြန်မာပြည်ကအစိုးရဝန်ထမ်းတချို့ရဲ့ဘဝတွေအပြောင်းအလဲဖြစ်ခဲ့ရပါတယ်တိုင်းတစ်ပါးကိုရောက်နေပြီးဘဝတွေဆက်ရှင်သန်နိုင်ဖို့ကိုယ်ရည်မှန်းချက်ယုံကြည်မှုတွေပြည့်ဝလာစေဖို့ကြိုးစားနေကြရတဲ့သူတွေအကြောင်းဒီတစ်ပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနားဆင်ကြရမှာဖြစ်ပါတယ
်စားတော့ဆိုင်တစ်ခုရဲ့မိဖို့ကြောင့်လေးမှာတာဝန်ယူပြင်ဆင်ချက်ပြုတ်ရသူတွေဟာအချက်ပြုတ်ကျွမ်းကျင်တဲ့စဖို့မှုတွေဖြစ်ကြပါတယ်။ဒါပေမဲ့အခုလိုစဖို့မှုအကူတာဝန်ယူပြီးချက်ပြုတ်ကျော်လွန်ပေးနေတဲ့သူတယောက်ကတော့သူ့ဘဝမှာတခါမှမိဖို့ရဲဝင်စဖို့မှုအဖြစ်မလုပ်ကင်ဘူးတဲ့သူတူပါပဲ
။ဒီလိုမျိုးပြည်သူတွေဒုက္ခရောက်မြင်စင်းတာအဲ့လိုအဲကြောင့်စီဒီယံလောက်တာဖြစ်တယ်။ဒီထိုင်းကိုရောက်တော့အများကြီးခက်ခဲတယ်ပေါ့လန်ကြီးရာစားမလို့ငါကျွန်တော်တို့ကလည်းစီဒီယံကလည်းရတော့တယ်ဝင်လမ်းကြောင်းနဲ့လာလို့မရအောင်လမ်းကနေနေတာတော့အစင်းစင်းတောင်းအစင်းစင်းဖြတ်ပြီးတော့ဒီထိုင်းနိုင်ငံကိုရောက်လာခဲ့နိုင်ငံခြားလည်းရတခါမရောက်ဘူးဒီဘာသာစကားခက်ခဲလည်းရှိတယ်ပြီးရင်ဒီအလုပ်တွေကလည်းမပြောဘူးကိုမလုပ်ဘူးတဲ့ဟာလည်းပါတယ်အဲ့လိုမျိုးဟုတ်ကဲ့ခက်ခဲတယ်အများကြီးပါ
အစိုးရဝင်တဲ့အဖြစ်ကနေစွန့်ခွာခဲ့ပြီးတဲ့နောက်ရောက်တဲ့အရာမှာရတဲ့အလုပ်လုပ်ကင်နေရပေမဲ့သူ့လုပ်ရအတွက်နောင်တမရဘူးမမှားဘူးလို့တော့ယုံကြည်နေသူလည်းဖြစ်ပါတယ
်ကိုယ့်ရဲ့ယုံကြည်ရပေါ့လေကကိုကဒီလမ်းလျှောက်ခဲ့တယ်ကိုကပြည်သူအတွက်စွန့်လွတ်ခဲ့တယ်ပေါ့စီပြန်လှုပ်တာဆိုတော့ကိုကျိုးအတွက်တော့မဟုတ်ဘူးဒီပြည်သူတွေဒီကောင်လိုချင်တဲ့ဟာကိုဒီမိုကရေစီပြန်လဲရရှိဖို့အဲဒီကိုကယုံကြည်ပြီးအဲ့ဒါကိုဆွန့်လွတ်လိုက်တယ်ကိုရဲ့ယာတူးတွေအကုန်လုံး
နောက်ထပ်စားတောက်ဆိုင်တစ်ခုမှာပဲရတဲ့အလုပ်လုပ်ရင်ဘဝအတွက်ရှင်သန်နေရသူတူကတော့ကိုမင်းပြေဆုံးပ
ါကျွန်တော်ကတော့ဆောက်လုပ်ရေးဝန်ကြီးဌာနမှာငယ်တိုင်းအင်ဂျင်နီယာနေရသူနဲ့2016ခေတ်ကတာဝန်ထမ်းဆောင်ခဲ့တာဝန်ထမ်းဆောင်ခဲ့ပေမဲ့ဒီ2021ဒီလိုဒီအတိုင်းပြည်အနာတိုင်းတဲ့အချိန်မှာဗျာဗျာဒီစနစ်ဆိုရင်အောက်မှာဆက်လက်အလုပ်လုပ်မလုပ်ချင်တော့တဲ့အတွက်ကျွန်တော်တို့အတိုင်းပြည်ကနေထွက်ခွာခဲ့ရတာပေါ့ဗျာဟုတ်လူငယ်တွေကမိဘနဲ့အတူတူနေခဲ့တယ်ဗျာအတူတူနေခဲ့တယ်ဆိုတော့ဒီလိုရုပ်တရက်ကြီးကျွန်တော်တို့ခွဲခွာလိုက်ရတယ်ဆိုတော့အတွက်မိသားစုတော့လွမ်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကဘာလို့လက်ခံရမလဲဆိုတော့ဒါကျွန်တော်တို့ကအသက်ရှင်တန်နေရတယ်မိသားစုနဲ့ဆက်တွေ့ရတယ်တချို့တချို့တော့လူတွေဆိုရင်အဲဘယ်လိုပြောမလဲအသက်အနေရဲ့ဒီကြီးကြီးမားမားဆုံးရှုံးလိုက်ရတယ်ဘောဗျာသူတို့ဆိုရင်သူတို့မိသားစုနဲ့လုံးဝမဆက်တွေ့နိုင်တော့ဘူးဗျာအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဘယ်လိုပြောမလဲလက်ခံရတယ်ဘောဗျာအဲ့ဒီဝိတတိယပဲမလဲကျွန်တော်တို့ကလက်ခံရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့လွှမ်းရင်လည်းဘယ်လိုပြောလဲမိသားစုနဲ့ဖုံးလေးပဲပြောတယ်ပြီးတော့ကိုကဟိုကြိုးစားရပေါ့ဗျာအလုပ်ကိုကြိုးစားစားလောက်တဲ့အတွက်တတိတော့ရတယ်ဒါပေမဲ့လည်းလက်ခံလိုက်ပါရဲ့ဗျာတချို့လူတွေဆိုအတက်တွေပြီးတော့တာရှိတယ်အဲတတိုင်အတက်ပြီးသွားတဲ့သူရဲ့ကောင်းတွေစာနာပြီးတော့ကျွန်တော်တို့ကအဲ့ဒီတတိရတဲ့စိတ်တွေကတော့သူ့လိုလိုပျောက်သွားတာပေါ့ဗျာဟုတ်
တိုင်းတစ်ပါးမှာဒံပေါက်ချက်တဲ့အလုပ်လုပ်ရင်ဘဝရည်တည်နေရတဲ့ကိုအေးတို့ဇနီးမောင်နှံကလည်းမိရထားဝန်ထမ်းဘဝကနေရှောင်ထွက်လာကြသူတွေဖြစ်ပါတယ်
။တခြားတိုင်းပြည်ရောက်လာရဆိုတော့နေသားထိုင်သားကြဖို့အတွက်ကြိုးစားပါတော့။အလုပ်ကိုင်းနဲ့အဝန်ဝင်ကြဖြစ်အောင်တော့ကြိုးစားပြီးနေရတာပေါ့။အဲတခါလေးဘယ်လိုပြောမလဲကိုနေခဲ့တဲ့နေရာကိုလောက်ခဲ့တဲ့အလုပ်ကိုင်းကိုမိဘဆွေမျိုးအကုန်လုံးတော့သတိရပါပေါ့။ကိုရည်တည်တာမဟုတ်တဲ့အတွက်ဆင်ရတော့ဒီနေရာတော့မဟုတ်ဘူးဗော။ဒါပေမဲ့ဒီကျွန်တော်နိုင်ငံအေးချမ်းသွားတဲ့အချိန်ကိုအစိုးရတက်လာချိန်ဒါတွေကအကုန်လုံးကိုနေရာကိုပြန်ရောက်ပြီးအဆင်ပြေသွားကြမှာပဲ။ဟုတ်အဲ့ဒီခိုက်ဒီခိုက်တန့်လေးကိုတော့ကိုကခက်ခဲလေးကိုတော့ကြော်ဖြတ်နေရမှာပေါ့ဟုတ်ကဲ့
ထိုင်းနိုင်ငံမှာရှိတဲ့မြန်မာစာတင်ကျောင်းလေးတစ်ခုမှာတစ်ဖက်ကစာလဲတင်တစ်ဖက်ကကလေးတွေစားတောက်ရေးအတွက်ပါတာဝန်ယူလုပ်ကင်ပေးနေရသူကတော့ CDM ဆီယာမမခင်လေးပ
ါဘောနော်တွေ့တာပေါ့ကျမတို့ကငါတို့ကတော့မြန်မာနိုင်ငံမှာဒီလိုကတော့အဆင်မပြေတော့ဘူးပေါ့နော်နောက်ကကိုတနည်းရှောင်းမယ်ဆိုလို့ရှိရင်လည်းသူတို့ကလိုက်ဒုက္ခပေးမှာပဲလေကိုနေတဲ့အိမ်ကြီးပါလေပေါ့နော်အဲ့ဒီလိုဆိုအကိုကြောင့်လည်းသူများကိုဒုက္ခမရောက်စေချင်ဘူးပေါ့မရောက်စေချင်တော့အဲ့လည်းဒီဘက်ကိုဟိုအသိနဲ့ပေါ့နော်အဲ့ဒီမျိုးသွားချင်းတယ်ပေါ့ဆိုတော့အဲသူတို့ကကူညီပြီးတော့လာတယ်လာတော့လမ်းမှာအဲ့ပွဲစားမကောင်းပေါ့နော်ကျမတို့လည်းတစ်ခါမှမရောက်ဘူးဆိုတော့လေအဲ့နဲ့ပဲလာလိုက်တော့ဟိုလမ်းမှာမိသွားတယ်ပေါ့မိသွားတယ်မိသွားတဲ့ခါကျတော့မိရတယ်ကပဲဘယ်လိုပြောမလဲရှောက်ခန်းကြီးကျမတို့မိရလမ်းကြီးရှောက်သွားသေးတယ်တော်တော်လမ်းရှောက်သွားတယ်နောက်ခါမိုးရေထဲမှာပေါ့နော်အဲ့တညာလုံးတော်ကြီးထဲမှာအိတ်ရတယ်အဲ့ပြီးတော့အဲလမ်းလျှောက်လမ်းလျှောက်ဒီကတည်းအဲ့မှာကျမကြီးမကောင်းဘူးနော်အဲ့ဒီလူပြောရမယ်အဲ့လိုမျိုးခက်နဲ့လာပြီးတော့မှရောက်ခံနေပြီဆိုတော့မှမိသွားတာမိသွားတဲ့ခါကျကျမတို့ကအဲ့အချုပ်ထဲမှာပါနော်အဝတ်စားလည်းဘာမှအဝတ်တစ်ထည်ကူတစ်ခုနဲ့ပဲဆယ်ရက်နေခဲ့ရဆယ်ရက်နေပြီးရစတော့ပြန်ပြီးတော့မြန်မာနိုင်ငံကဥပြန်ပို့ပေါ့ပြန်ပို့အဲ့မှာ quarantine တွေပဲပြန်ရတယ်ဝင်ပြီးရတယ်ကျမအဲ့မှာ quarantine ဝင်ပြီးထွက်တာနဲ့နှစ်ရက်လောက်ပဲနေရတခြားပွဲစားနဲ့အခုတောင်းရင်ပြန်တက်လာတာအလုပ်ကတော်တော်နဲ့မရဘူး။နောက်ပိုင်းကျတော့အတိအကျမှတင်အလုပ်ရှာပြီးရ lu xia bi lo a lu twa yu twa tan yong ma lu wa le tan yong ma lu wa le ga a sin ma pi u tro tro tadi tha le ba bi lo so tu lo a let di nyet da wa set ne le a li mi pya de kha cha lo a tro tro yu tadi tha le kwa pu le ta kha ma a li mi ma lu hu ha bo a bu no ka li mi bo tan yong ma lu kha ya kha cha lo a yan wo tro tro wo ba lu lo sait ye yan do xia tro tro wo jao da ba so let nya pyet twa yin no ko re bo no a na pyan ya lo နိုင်ရခါကြောက်ရှင်ဒီလိုမျိုးစာသင်ပို့တော်အစီပြပါမလားကိုကိုတတိချားနေပါဆိုသူကအဲ့လိုမျိုးဆက်ကြီးရအကြီးကြီးဆိုတော့လက်တွေပါအဲ့လိုမျိုးညက်တယ်ကျမရှိမှလည်းနှစ်ယောက်ပေါ့နော်အဲ့လိုမျိုးလက်ညှိုးနဲ့အဲ့လက်မနဲ့ပြတ်သွားတာအပြတ်သွားတော့လေသူတို့ဒီဘက်ကတိတ်ပြီးတောင်းယူမှုတိတ်မရှိဘူးတထွေးရအဲ့ကြောင့်မို့တော်တော်အဲ့အလုံးလုံးတက်ခါကြောက်လေတော်တော်ငဲ့ကြခဲ့ရတယ်အဲ့ကိုမှ၆ထားတွေမရှိဘူးလေအဲ့ကြောင့်မို့သူတို့ဟိုလိုပြောမှဂျင်းနိုင်ငံမှာ၆ထားပြည်စုံမှာအလုတ်ကအဆင်ပြေတာအဲ့တော့သူများမလုတ်ချင်တဲ့နေရာမျိုးပေါ့ဗတ်မရှိရဲ့အဲ့လိုမျိုးနေရာမျိုးတွေမှာကျွန်တော်တို့ကအလုတ်လုတ်ရတာပေါ့ဟုတ်၆ထားမပြည်စုံတဲ့ခါကျတော့သူများဟိုဘယ်လိုပြောမလဲအလုတ်ကောင်းတဲ့နေရာမဟုတ်ဘူးပေါ့နော်အဲ့လိုမျိုးပေါ့ဟုတ
်ကျေးဇူးတင်ပါတယ်နောက်တစ်ယောက်လက်ဖို့တပြပအောင်နောက်တစ်ယောက်ကမမဆိုတာပါမလေမမဆိုတဲ့စကားလုံး
မူလာတန်းကျောင်းဦးဆရာလေးကိုအောင်မင်းကလည်းမြမပြည်တဲကလည်းအခက်ခဲအများကြီးကိုကြောဖြတ်ပြီးတိုင်းတစ်ပါးကိုရှောင်တိန်ခဲ့ရသူဖြစ်ပါတယ
်။အာနာသိမ်းရဲ့အခါမှာကျွန်တော်တို့ရဲ့ပုံမှန်ဘဝမရှိတော့ပုံမှန်ဘဝမရှိတော့ကျွန်တော်တို့ဆန္ဒတွေပြရတယ်။ဆန္ဒပြတပိတ်တွေဖြူဖွင်းခံရတယ်။ဇဝေးခံရပြီးတဲ့အခါကျကျွန်တော်တို့မြို့ဒီမှာဆိုလဲအပြစ်ခံရတာပေါ့နော်ကလေးတွေကြရတယ်ကလေးတွေရှိတယ်။ပြစ်လိုက်တဲ့အခါမှာဆန္ဒပြရတဲ့လူမရှိတော့ရှိလောက်နေသွားပါဘူးကျွန်တော်တို့ကြောက်ကြသပိတ်တွေလောက်ရတယ်အဲ့ဒီကြောက်ကြသပိတ်ဒီမှာလို့ကျွန်တော်ခက်လောက်ခဲ့ရတာပေါ့ကျွန်တော်ရွာဝင်စီးရပေါ့နော်ကျွန်တော်အိမ်လာတယ်ခြောက်ပြေးရတာပေါ့နော်ကံကောင်းတော့ကျွန်တော်အနေညာပါအိမ်မှာမအိမ်မိတာအထိုင်းအောင်လာရုံမဲဆိုပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချပြီးတော့လာတဲ့အခါမှာကျွန်တော်လမ်းမှာအခက်ခဲရအများကြီးပဲကျွန်တော်တို့ကပုံမှန်လမ်းနေအပေါ်လမ်းနေလာလို့မရတဲ့ခါကျတော့အောက်လမ်းနေလာတော့ဒုက္ခတွေအများကြီးပွဲစားကြရတာနဲ့သူတို့ရဲ့စစ်စခန်းတွေကိုကျွန်တော်တို့ဖြတ်ပြီးတော့လာတဲ့ခါမှာသူတို့လက်ထိုးတာတွေလည်းတွေ့ရတယ်ပေါ့နော်ကျွန်တော်တို့ကားအောက်မှာမှောက်ပြီးတော့လာရတာမျိုးအသက်ရှူကြက်နေတဲ့ဒဏ်နေခံရတာကိုတောင်းရလဲအများကြီးတက်ရတာပေါ့ချီချင်းဆိုလည်းအများကြီးချောက်တယ်ထမင်းငတ်ခဲ့တာတွေလည်းနှစ်ပတ်လောက်ရှိတယ်လမ်းမှာတစ်လနဲ့ခုနှစ်ရက်လောက်ကြာတိုင်းပလိတ်အဖမ်းခံရတယ်ကျွန်တော်၃ကား၄ကားလုံးမိတာဆို၄ကားလုံးမိတယ်လုံးလုံးမိပြီးတော့ကျွန်တော်အချုပ်ထဲမှာရက်၂၀ကျော်ကျော်လောက်ကျသွားတယ်အဲ့ဒီကနေပြန်ထွက်ပြီးတော့တစ်ခါနေစားမှုပြန်ရောက်တစ်ခါပြန်တက်မှတစ်ခုလို့ရောက်လာ
အခက်ခံပြဆီယာမဒေါ်ကျော်ကျော်ကလည်းလူလူအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့သူတူပ
ါခက်ခဲတော့အစားနဲ့စားပြီးမှစားခက်ခဲတော့အစားနေစားရဘူးနော်ဘယ်လိုဖြစ်ပါပြန်စားရတာပေါ့အစ်စ်လိုပြန်ဖြစ်ပါဘူးလူအစ်စ်တယောက
်မြန်မာပြည်ရင်းမှာအနည်းရရှိတာကြောင့်အနည်းဆက်ဆုံးနိုင်ငံတစ်ခုကိုအခက်အခဲတွေကြားကထွက်ခွာခဲ့ကြရပြီးရောက်တဲ့အခါမှာလည်းဘဝရည်တည်ကတစ်ဖက်ကိုယုံကြည်ရာကတစ်ဖက်အတွေ့ရုန်းကန်နေကြရပေမဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကတော့အပြေအဝါရှိနေကြစေပါပဲ
ကျွန်တော်ကတော့မှန်ကန်တယ်လို့ယူဆပါတော့။ဘာလို့လဲဆိုတော့ကျွန်တော်တို့မှာမိသားစုရှိတယ်၊သားသမီးတွေလည်းရှိတယ်ပေါ့နော်။ကိုယ့်ရဲ့ဘယ်လိုပြောမလဲ။ကိုယ်ဆုံးချက်တစ်ခုကြောင့်နောင်နာမရစေချင်ဘူးပေါ့။အဲ့တော့မှန်ကန်တဲ့လမ်းကိုယူခဲ့တာလို့ကျွန်တော်တော့အလိုပဲပြောချင်တာ
။ဘယ်လိုလဲ။အားမလျှော့နဲ့ပေါ့။အားတင်းတာပါ။တကယ်ချင်းတဲ့အားလို့အဲ့လိုမျိုးပဲပြောချင်တယ်။ကျွန်တော်လည်းဒီဘက်အတနိုင်ပဲဆိုစီဒီယံလောက်လာပြီးဒီမှာဘယ်လိုပြောမလဲ။ဒီများနိုင်ကမှာအလုံးလုံးမယ်ပြီးရင်ရတဲ့ဟာလည်းရတာတော့ပေါ့တနတ်တော့ထောက်ပတ်မယ်ကိုမြန်မာပြည်မှာကြံခဲ့တဲ့မိသားစုတွေအတွက်လည်းထောက်ပတ်မယ်အဲ့လိုမျို
းစီရင်ပေါ့နော်အခုလက်ရှိလုပ်နေမြန်မာနိုင်ငံကလူရောပေါ့နော်စီရင်လုပ်တဲ့သူရေအကုန်လုံးတော့အဆုံးထိသွားစီကျမာတယ်လို့ဒါပေမဲ့ဟိုအားမလျှော့ပါဘူးကျမတို့အားမလျှော့ဆိုတော့တိတ်တော့ကျမရဲ့မျှော်လင့်ချက်ပေါ့နော်တိတ်တော့မကြတော့ပါဘူးလို့အောင်မြင်တော့
ကျွန်တော်ကယုံကြည်ခြင်းနဲ့လုပ်တာဆိုတော့ကျွန်တော်အဲ့ဒီတော့ကနောင်လာမရဘူးပြန်ဝင်ဖို့လည်းမရှိဘူးပေါ့နော်အာပြီးရင်ဒီပညာရေးနဲ့ပတ်သက်လို့ကတော့ကျွန်တော်ကတော်လှန်နေဆိုတာကတော့ကျွန်တော်တို့ကလေးတွေကိုကျွန်တော်တို့လိုမျိုးဖိနှိပ်ခံဖို့ကလွတ်လပ်ခွင့်မရတော့မှပဲကြောက်ပါလေအဲ့ဒီအတွက်လည်းကျွန်တော်တော်လှန်တာ
มาดว่าวิโซรอเมซาวโปโลยะมันนะบ่อาติมิรอเวจั่วลอเลยบ่อะแค่แค่ดว่าดิโซเวจ๊อกแช่ยามมาเลยนะจนรู้เยตัวบลูบอกมาเลยตอลันยีอ่ะปั้นหน่ายโหตอตอลีนี่กั่นนี่บาอะเราจะบ่บลูบอกมาเลยอารมณ์แลเป็นแม้นนี่จาบีได้มั้ยอะเราจะบ่ไม่ช่ออารมณ์อ่ะไม่ช่อไม่ช่อรอซวยลงล่ะเนี่ยสะเล็ดตอลันยามมาบ่จนรู้อ่ะ
ကျွန်တော်တို့ရဲ့ပန်းတိုင်ကိုမျက်ဝါးထင်ထင်မြင်တွေ့နေရပြီ။ရောက်ခန့်နေလေးရောက်ခန့်နေနေဖြစ်တဲ့အတွက်အားလုံးမဆုံးမနစ်စူးစမ်းတော်လန်ကြမှာဖြစ်ပါရဲ့။ဒီအကျင့်ပိုင်းမှာထည့်ရတယ်။ဒီလိုယုံကြည်မှုတွေနဲ့ဘဝအခက်အခဲကိုအခိုက်အတန့်ကြုံဖြတ်နေကြတဲ့အချိန်တခါတလေတော့လေမြမပြည်မှာကြံခဲ့တဲ့မိသားစုမိတ်ဆွေတငယ်ချင်းအပေါင်းအသင်းတွေကိုလွမ်းမိတဲ့အချိန်လေးတွေကတော့ရှိ
ကျွန်တော်တခါတလေသတိရတဲ့အချိန်မှာဟိုအရင်ကအကြောင်းလေးပေါ့လှုပ်ထဲမှာတကယ်ခုလက်ရှိရောက်တဲ့လှုပ်ထဲမှာတကယ်ရင်းနဲ့စကားပြောဖြစ်တယ်တခါလေးတခြင်းလေးပေါ့နားထောင်ဖြစ်တယ်တခါလေးအဲ့လိုပေါ့ဟိုသတိရတဲ့စိတ်ကလေးကိုအလုပ်ထဲမှာလည်းတခါလေးနှစ်လိုက်တာပေါ့
ဂျရူရကန်ရှိတဲ့ဘဝတွေကနေတိုင်းကဘာမှာမမျော်မှန်းထားတဲ့အလုပ်တွေကိုလုပ်ကင်ကြရင်အင်ကိုဘလောက်ပဲလွန်းလွန်းဘလို့ပဲအခက်ခဲတွေရှိရှိမကြတော့တဲ့တစ်ချိန်မှာကိုကြောခိုင်းခဲ့ရတဲ့အမိမြေပြန်လဲตายာလှပအေးချမ်းပြီးပျော်ရွှင်စရာအချိန်တွေရောက်တော့မှာပါလို့တော့တတိချယုံကြည်မျှော်လင့်နေကြတာပါရှင်
မညညလွင်စီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံစီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့သတင်းဖတ်စဉ်ကဏ္ဍတွေသတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကို VOA မြန်မာပိုင်းစီစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလာရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးမှာဖြစ်ပါတယ်
ယူကရိန်းနိုင်ငံကစွမ်းရည်လုပ်ငန်းတွေကိုပြင်ပထားပြီးရုရှားကမစ္စိုင်းတုံးတွေနဲ့အကြီးအကျယ်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲအင်ဂျင်ချင်းပိုလန်နိုင်ငံကိုလည်းထိမှန်ခဲ့တဲ့အတွက်လူနှစ်ဦးသေဆုံးခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ American Pentagon စစ်ဌာနချုပ်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစီးစစ်နေပါတယ်လို့ပြောပါတယ်။ American ဥဆောင်တဲ့မြောက် Atlantic စာချုပ်အဖွဲ့ NATO အဖွဲ့ဝင်ပိုလန်နိုင်ငံကိုရုရှားရဲ့မစ္စိုင်းတုံးထိမှန်တဲ့သတင်းကြောင့်ပိုလန်အစိုးရကလည်းအရေးပေါ်အစီအစဉ်တရက်ကိုခေါ်ယူခဲ့ပါတယ်။အင်္ဂါနေ့မှာပဲယူကရိန်းနိုင်ငံကိဖ်မြို့တော်ပေါ်ဝင်ဒေသ၁၀ခုကိုပြစ်မှတ်ထားပြီးရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဒီမှာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ပါဝင်တဲ့ G20 ထိပ်သီးညီလာခံကိုအင်္ဂါနေ့ကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာစတင်ကျင်းပပါတယ်။ယူကရိန်းစစ်ကြောင့်သဘောထားကွဲပြားမှုတွေဒီအစည်းအဝေးမှာပဲကြုံလာပါတယ် G20 ခေါင်းဆောင်တွေနေနဲ့ကြီးညာတက်တဆောင်ထုတ်ပြန်မှုပြင်ဆင်နေပြီးတော့အဖွဲ့ဝင်အများစုကရုရှားကျူးကျော်စစ်ပေါ်မှာအပြင်းထန်ရှုတ်ချဖို့အတွက်လိုလားနေတယ်လို့ American အစ်မြင့်အရာရှိသူကအင်ကာနဲ့မနေ့ပိုင်းမှာပဲသတင်းတောက်တွေကိုပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီသတင်းပတ်သက်ချင်းပါမယ် Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးတက်ရောက်မယ်နိုင်ငံတွေနဲ့ကုန်သွယ်ဆက်ဆံမှုတွေတိုးမြှင့်ဖို့အတွက် American ကမျှော်လင့်နေပါတယ်ကမ္ဘာကုန်သွယ်မှုတွေရဲ့အချက်အလက်လောက်ကိုစားပြုတဲ့နိုင်ငံပေါင်း20ကထိပ်စည်းအစည်းအဝေးတက်ရောက်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးကိုပုံမှန်လည်လည်ထောက်ခံကူညီပြီးစစ်ကောင်စီလုပ်ရတွေကိုပြင်းပြင်းထန်ထန်ဝေဖန်ရမှာတောင်ကိုရဲဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဒေတာရင်းဥဆောင်မှုယူထားတယ်လို့မြန်မာနိုင်ငံကုလသမဂ္ဂလူ့ခွင့်ဆန်အထူးကိုယ်စားလှယ် Tom Andrews ပြောပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ Engineer တွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ် Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925.32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပ
ါ This program has come to you from the Voice of America, Washington.